2000ခုနှစ်စက်တင်ဘာလ17ရက်နေ့မှာအမေရိကန်ပြည်ထောင်စုတွင်နယူးယောက်ပြည်နယ်၊ဗာဂျီးနီးယားနယ်၊ပန်ဆယ်ဗေးနီးယားပြည်နယ်တွေအတွင်းလူပေါင်း 3,000 ကျော်လောက်သေဆုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့တာမို့အခုအင်ကာနေ့မှာ18နှစ်မြောက်နှစ်ပတ်လည်အထိမ်းအမှတ်တွေကျင်းပခဲ့ကြပါတယ်။အမေရိကန်သမ္မတဒေါနယ်ထရမ့်ကပန်ဆယ်ဗေးနီးယားပြည်နယ်ရှန့်စ်ဗီလ်က9/11 အောက်မေပွဲအခမ်းအနားကိုတက်ရောက်ခဲ့တာဖြစ်ပါတယ်။အဲဒီမှာ United လေကြောင်းလိုင်းခီးစင်အမှတ် 93 ပြတ်ကျခဲ့ပြီးခီးတယ်နဲ့လင်းအမှုထမ်းစုစုပေါင်း 40 တေဆုံးခဲ့ရတာပါ။ဒီလင်းပြတ်မကျခင်လင်းပြန်ပြီးဆွဲခဲ့တဲ့ Al-Qaeda အကြမ်းဖက်ဖွဲ့နဲ့ဆက်နွယ်နေတဲ့အကြမ်းဖက်သမားတွေလက်ကနေခီးတယ်တွေနဲ့လင်းအမှုထမ်းတွေကလင်းကိုပြန်ပြီးထိန်းချုပ်နိုင်ခဲ့တာဖြစ်ပါတယ်။စက်တင်ဘာလ17ရက်နေ့မှာ New York, Pennsylvania နဲ့ Washington, DC ဘက်မှာပြတ်ကျခဲ့တဲ့လင်းတွေပေါ်ပါသွားခဲ့ရသူတွေအတွက်ရဲ့မိသားစုဝင်တွေတာမကတနိုင်ငံလုံးကပါဝန်ွယ်ပူဆွေးကြရတယ်လို့သမ္မတ Trump ကပြောပါတယ်။အောက်မေပွဲအခမ်းအနားမှာပြောကြခဲ့တာဖြစ်ပါတယ်။နိုင်ငံချစ်စိတ်တွေနိုးကြစေခဲ့တဲ့နေ့ Patriot Day ဖြစ်တဲ့သတ်မှတ်ထားတဲ့ September 17ရက်နေ့ရောက်တိုင်းနှစ်စဉ်ကျင်းပတဲ့အောက်မေပွဲအခမ်းအနားမှာဒီလိုဆိုးရတဲ့လောက်ရတွေက American ပြည်ထောင်စုရဲ့စိတ်တက်ဒါမှမဟုတ်လွတ်လပ်မှုပေါ်မှာထားတဲ့ယုံကြည်ချက်တွေကိုပြောင်းမပြစ်နိုင်ဘူးလို့လည်းသမ္မတ Trump ကပြောပါတယ်။အကြမ်းဖက်သမားတွေခီးတယ်တင်လင်းတစင်းပြန်ပြီးဆွဲပြီးဝင်တိုက်တာခံခဲ့ရတဲ့ဝါရှင်တန်မြို့ပြင်ကပန်တဂွန်စစ်ဌာနချုပ်မှာအောက်မေပွဲအခမ်းအနားကျင်းပတဲ့အခါမှာသေဆုံးသူတွေရဲ့မိသားစုဝင်တွေနဲ့အတူဒုသမ္မတမိုက်ပန့်စ်တက်ရောက်ပါတယ်။ခီးတယ်တင်လင်းနှစင်းနဲ့ဝင်တိုက်လို့ပြိုကျခဲ့ရတဲ့နယူးယောက်မြို့က World Trade Center ကမ္ဘာကုန်သွယ်ရေးမိုးမြောင်ညင်အောင်တက်ကြီးရှိတဲ့ Ground Zero အထိမ်းအမှတ်နေရာကအခမ်းအနားကိုလည်းကျင်းသူမိသားစုဝင်တွေရာနဲ့ချီတက်ရောက်ခဲ့ကြပြီးကွယ်လွန်သူတွေရဲ့အမျိုးတွေကိုရေရွတ်ခဲ့ကြပါတယ်။